2022ခုနှစ်စစ်အာဏာသိမ်းမှုကြောင့်အနာဂတ်ပျောက်သွားသလိုနိုင်ငံပါမဲ့သွားရတဲ့လူငယ်ပေါင်းများစွာစုပေါင်းဖန်တီးထားတဲ့ဇလန်းတို့တစ်ခုရဲ့အစိတ်အပိုင်းလေးဖြစ်ပါတယ်။ဒီဇလန်းတို့လေးရဲ့ဖန်တီးသူဒါရိုက်တာကတော့ကိုမင်းသူဟန်ပါ။ကိုမင်းသူဟန်ဟာ2022ခုနှစ်ဧပြီလမှာထိုင်းနိုင်ငံကိုရောက်ရှိလာပါတယ်။စစ်အာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြမှုကြောင့်သူ့ရဲ့အိမ်ကိုချိတ်ပိတ်ခံခဲ့ရတယ်လို့ NLD ပါတီဝင်ဖြစ်တဲ့မိသားစုတွေပါနိုင်ငံကိုစွန့်ခွာထွက်ပြေးရပြီးတော့ထိုင်းနိုင်ငံမှာတရားမဝင်နေခဲ့ရပါတယ
်။ကျွန်တော်တို့ကဟိုအိမ်ထဲမှာပဲနေနေရတယ်။ဒါရီတွေညာညာချုပ်ခဲ့ခဲ့ရတော့နော်။ဒီစားဖို့တောက်ဖို့လည်းလောက်ကလည်းတော့ထလုံးလို့မရဘူး။အိမ်ထဲပြန်လို့မရတော့ကိုယ့်ရဲ့မိမိနဲ့ပြန်လို့မရတော့ဒီညာနိုင်ငံမှာဟိုတရားဝင်တဲ့ခိုးကပ်ပြီးတော့ဟိုနေနေရတဲ့ပုံစံမျိုးတော့အချိန်ကြီးတော့ဟိုစိတ်တက်ပြီးတော့ကြာခဲ့တယ်အဲ့ဒါလည်းအမလေးလုံးလို့မရဘူး။အိမ်မက်တွေအနာကက်တွေအားလုံးဒီပျက်စီးသွားရတယ်
။ကိုမင်းသူဟန်ဟာမြန်မာပြည်မှာရှုစဉ်ကဓာတ်ပုံရိုက်သူတယောက်ဖြစ်ပြီးတော့ဂီတဗီဒီယိုလေးတွေနဲ့ဇလန်းတို့ရုပ်ရှင်လေးတွေရိုက်ခဲ့ပါတယ်။နိုင်ငံကိုစွန့်ခွာခဲ့ရပြီးတော့သူတစ်ပါးနိုင်ငံမှာနေထိုင်ရတဲ့နောက်မှာလေသွေးထဲမှာစီးဝင်နေတဲ့အမှုပညာသွေးကခန်းသွားတာမဟုတ်လေတော့သူကအမှုပညာဖန်တီးဖို့ကိုသာစဉ်းစားပါတယ်။အဲ့နောက်ကိုမင်းသူဟန်ဟာသူ့လိုပဲမိခင်မျိုးကိုစွန့်ခွာထွက်ပြေးခဲ့ရတဲ့ဝါသနာတူလူငယ်တွေနဲ့ဆုံစည်းပြီးတော့အမှုပညာအလုပ်တွေပြန်လုပ်ဖြစ်ခဲ့ပါတယ
်။ဘာလို့လို့လို့ကံ့ရမတည်ဖြစ်နေတဲ့အချိန်ပေါ့နော်။အဲ့အချိန်မှာကျွန်တော်ဒီဝါသနာတူရဲ့ကျွန်တော်လူငယ်တွေပြည်စုံဝင်ရတယ်။အဲ့မှာကျွန်တော်လူငယ်စုပြီးတော့ကျွန်တော်ဘာလို့လို့ရမလဲ။ဒီတော်လန်ကြီးကိုထောက်ပတ်ပါထောက်ဖို့ကိုမရလို့လို့ပြန်ထောက်ဖို့ရတာတော့အဆက်နဲ့မရှိဘူး။ဘာမှချိန်ကပစ္စည်းကမရှိဘူး။ဒါပေမဲ့အရုံးမှာလူပညာရှိအရိုးရဲ့ဟိုခိုင်ပြည့်တွေရှိရဲ့အဲ့ဥစားနေအောင်ဘယ်လိုမျိုးတော်နိုင်ထောက်ဖို့လိုရโอเคဟုတ်အဲ့ဒါကျွန်တော်လူငယ်တွေတိုင်ပင်ကြရတယ်ကျွန်တော်ဒီဘုံစိတ်တက်ကြတဲ့အချိန်ဘုံလုံးဟိုစီးရုံနဲ့ပြန်ပြီးတော့ပြန်ပြီးစခဲ့တဲ့ဘုံမျိုးပေါ့နော်အဲ့အချိန်မှာကျွန်တော်တို့ကိုယ်စားနဲ့လက်တွဲခဲ့တဲ့ဒီဒေတာပင်နဲ့ကျွန်တော်လက်တွဲပြီးတော့ဒီဇလန်းတို့တွေကျွန်တော်တို့ဖန်တီးခဲ့ပေါ့နော်
ထိုင်းနိုင်ငံကိုရောက်ပြီးတစ်နှစ်ကျော်အတွင်းမှာဇလန်းတို့နှစ်ကားနဲ့စကားမဆက်လို့နာမည်ပေးထားတဲ့ပေါ့ကတ်10ပိုင်းလောက်ရိုက်ကူးထုတ်လုပ်ခဲ့ပါတယ်။သူဖန်သေးသမျှတွေကိုຫນွေဥတော်လှန်ရေးအတွက်ဝင်ငွေရစေဖို့တိစောက်ထားတဲ့ပရိသေပင် YouTube Channel နဲ့ပရိသေပင် Page Channel တွေမှာထုတ်လွှင့်ပေးနေပါတယ်။ຫນွေဥတော်လှန်ရေးကာလအတွင်း Online စာမျက်နှာတွေသတင်းမီဒီယာတွေမှာထိခိုက်သေးဆုံးရတာတွေတိုက်ပွဲသတင်းတွေကြီးလို့လို့မြင်နေရတာကြောင့်ပရိသတ်တွေအာယုံအပြောင်းအလဲဖြစ်အောင်ဖျော်ပြေးရေးဆန်တဲ့ဇလန်းတို့လေးတွေဖန်တီးဖြစ်ခဲ့တာလို့သူကပြောပါတယ
်ဒီနေ့စဉ်ဒီသတင်းမှာတွေ့နေရဖန်နေရတယ်ဒီကောင်စီရဲ့ဒီတပြတ်မှုတွေအဲဒီရာလုံးကျွတ်တမီရှုတာတွေအဲသတင်းတွေမှာလူတွေအဲ့လိုမျိုးဖန်နေရတယ်ဟိုစိတ်တွေမွန်းချက်လာတယ်အဲ့လိုမျိုးသိချင်းနေရပဲမြင်နေရတော့ဒီသတင်းတွေတော့အများဆုံးအဲ့လိုဖြစ်နေတော့ကျွန်တော်အားကြောင့်မို့ဒီအနာရေးမှန်ဆန်တဲ့အဥ္စာမျိုးတွေကြည့်ပြည်သူတွေကလည်းလို့ရတမျိုးစုံပါတော့ဖြောပြေးစီစဉ်နေလဲတော့ရှောက်လုသွားဖို့ရှိပါတယ
်ကို့နိုင်ငံမဟုတ်တဲ့နေရာတစ်ခုမှာကို့လူမျိုးတွေကြီးစုပြီးတော့ကို့ဘာသာစကားနဲ့ဇလန်းတို့တွေထုတ်လုပ်ဖို့အတွက်အခက်အခဲပေါင်းစုံနဲ့ရင်ဆိုင်ရတယ်လို့ကိုမင်းသူဟန်ကပြောပါတယ
်အဓိက education ပေါ့နော်ကျွန်တော် education စကားလို့ရတယ်ကျွန်တော်တရားဝင်ဖြစ်တဲ့အတွက်ကျွန်တော်တို့အလို toy lai ရစားတော်တော်လေးကိုအခက်အခဲရှိရတိုင်းပဲဒါမဲ့ကျွန်တော်တွေဒီတော့တော်ရင်သင်ပြရရဲစုံနဲ့ရဲစုံမျိုးတော့တွားရိုက်တယ်ပေါ့နော်ပြီးတော့ကျွန်တော်တို့ budget ကလည်းတော့မလုံးလုံးမရှိဘူးအဲ zero budget နဲ့စခဲ့ရတယ်ရှိတယ်ပစ္စည်းလည်းမရှိဘူးအကုန်လုံးအလိုမျိုးဟို live စုရဲဟိုမှာဘုကဒီဒီမှာလည်းပြီးတာလူချို့ဝန်လာရှင်ကကင်မရာလေးပါလာရှိတယ်ဟိုဒီချို့ time body ပါလာရှိတယ်အဲ့ဒါလည်းတယောက်ချင်း live စုစုပြီးတော့ရိုက်ခဲ့ရပေါ့နော်ရိုက်ခဲ့ရကျွန်တော်မှဒီကင်မရာလုံးနဲ့ရှိရကျွန်တော်မှစကင်မရာလုံးနဲ့ကျွန်တော်ရိုက်ရတယ်။ဒါရိုက်တယ်။နောက်ရကြရင်အဲ့ကင်မရာဟိုပြန်ပေးရတယ်ပေါ့ဗျာ။ပြန်ပေးရတယ်ကျွန်တော်မှကင်မရာဘိုင်းနဲ့မရှိဘူး။ဟိုကင်မရာတစ်လုံးနဲ့ပေါ့နော်ဒီဖလင်တွေကိုဒီဖန်တီးရတယ်။
2022ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်တဲ့အတွေ့တိတ်ဆုံးသူထောင်ကနန်းဖမ်းဆီးခံရသူတောင်ကနန်းနဲ့နေရစွန့်ခွာထွက်ပြေးရသူတန်းကနန်းကျော်တွေမှာခလေးနဲ့လူငယ်တွေကတဝက်ကျော်ပါဝင်ပါတယ်။အဲ့ဒီကလေးနဲ့လူငယ်တွေဟာဘယ်အချိန်အိမ်ပြန်ရမယ်မှန်းမသိဘဲနဲ့အနာဂတ်ပျောက်နေရသူတွေလည်းဖြစ်ပါတယ်။ ဘယ်ချင်းအိန္ဒိယရမယ်မသိတဲ့ဘဝတွေမှာနေထိုင်ရပေမဲ့ကိုယုံကြည်ရာဝါသနာပါရာကိုမစွန့်လွတ်ပဲကိုတိုင်းရှင်တန်ရေးအတွက်ရောကိုမိခင်နိုင်ငံမှာစစ်အာဏာရှင်စနစ်ဆုံးခန်းတိုင်စီရေးအတွက်ပါတထောင်တနေရာကတထက်တအားပါဝင်နေကြသူလူငယ်အမြောက်အများရှိပါတယ်လို့ကိုမင်းသူဟန်ကပြောပါတယ်ရှင
်ကျွန်တော်ရဲ့အမှုပညာနဲ့ကျွန်တော်ရဲ့ခံယူချက်တွေနဲ့ကျွန်တော်လူငယ်ပေါင်းစည်းပြီးတော့ဘယ်လိုမျိုးတော်လိုင်းကိုထောက်ကူပြုသွားမယ်ဥစ္စာတွေဖန်တီးနိုင်မလဲကျွန်တော်တို့ဘယ်လိုမျိုးဖန်တီးမှုအကောင်းကောင်းနဲ့ဆက်လုပ်သွားနိုင်မလဲဆိုတော့ကျွန်တော်အမြင်နဲ့ဒီတိုင်းမင်းနဲ့ဆွေးနွေးကြပြီးတော့ကျွန်တော်ရှေ့ဆက်ဖို့ရှိပါတယ်